မြောက်ကိုရီးယားနိုင်ငံကတချို့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားမျိုးနွယ်တွေအပေါ်မှာချိုးဖောက်တဲ့ရာဇဝတ်မှုတွေတောင်မှဖြစ်နိုင်တယ်လို့ကုလသမဂ္ဂကပြောပြီးတော့မြောက်ကိုရီးယားလူခွင့်ရေးအခြေအနေစုံစမ်းရေးကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။မြောက်ကိုရီးယားမှာစနစ်တကျကြကြပြန့်ပြန့်နဲ့အကြီးအကျယ်လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကော်မရှင်ဖွဲ့ရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှကြားသာရင်းနေတော့ကတခဲနဲ့ထောက်ခံအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားမှာနိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ညှဉ်းပန်းတာအလုံကျန်းစခန်းတွေကိုပို့တာကိုလည်းဆုံးဖြတ်ချက်ထဲမှာပြစ်တင်ရှုံချထားပါတယ်။အမေရိကန်ရဲ့ထောက်ခံမှုနဲ့ဥရောပသမဂ္ဂနဲ့ဂျပန်တို့ကဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းခဲ့တာပါ။ကမ္ဘာပေါ်မှာအဆိုးဆုံးလို့ရမှာယုံကြည်ရတဲ့ဒီမြောက်ကိုရီးယားနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကြက်သွားအောင်လို့နိုင်ငံတကာကအားထုတ်ကြဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဆယ်စုနှစ်တွေနဲ့ချီအောင်မြောက်ကိုရီးယားအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂရဲ့စုံစမ်းမှုကနေပြီးတော့ကူညီဖော်ထုတ်နိုင်လိမ့်မယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရကလူခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲမှုတွေကိုတော့ဒီမြောက်ကိုရီးယားတာဝန်ရှိသူတွေညှင်းဆန်းပါတယ်ရှင်။